ကမ္ဘာပြည့်သက်သန်မှုများစွာကြီးရှုအားပေးကြတဲ့ America's Got Talent 2020ပြည်နှစ်ပြိုင်ပွဲမှာမြန်မာလူငယ်အနုပညာဖွဲ့အဖြစ်ပထမဆုံးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ Junior Creative အဖွဲ့ဟာ The Champions Season 2 Quarterfinals အဆင့်ထိရောက်ရှိခဲ့ပါတယ်။ January 6ရက်နေ့ကရုပ်သံရော Social Media တွေကနေ The Champions Season 2ကိုထုတ်လွှင့်ပြသခဲ့ရမှာစစ်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ကလေးတွေရဲ့အခြေအနေကို Junior Creative အဖွဲ့ကသတိပေါ်ပြသတဲ့အပေါ်လူများနှစ်ချိုက်အားပေးခဲ့ကြပါတယ်။သူတို့ရဲ့ပြိုင်ပွဲအတွေ့အကြုံတွေကိုအဖွဲ့မန်နေဂျာဖြစ်တဲ့ကိုကျော်စီသူထွန်းကိုမှတ်အေးအင်ဂျင်နိုင်ကဆက်သွယ်မြေမြန်ရာမှာသူကအခုလိုစပြောပါတယ်ခင်ဗျာ
။ပြိုင်ပွဲကကျွန်တော်တို့ကဒီအစပိုင်းမှာပေါ့ပရိုဂျက်ဆာရရွေးချယ်ခေါ်ယူပြီးတော့မှာပေါ့ဒီဆက်မီဖိုင်နယ်မတိုင်ခင်အပိုင်းမှာမှာဒီဂျက်စီရဲ့အရှိန်မှာကျွန်တော်တို့ပေါ်ဖော်မန့်ကိုလိုက်ပေါ်ဖော်မလုပ်ရပါဘူး။အရှိန်မှာကျတော့ဒီ producer တွေနဲ့အများကြီး performance တွေကြောင်းသွေးနေပြီးပြင်ဆင်လာရတယ်ပေါ့။အဲဆိုတော့ကိုယ်ရေလုံးချင်တဲ့ idea နဲ့သူတို့ network ဘက်ကပြလို့ရတဲ့ဒီအနေထားရင်လည်းအချင်းချင်းညှိယူကြပါပေါ့
။ပြိုင်ပွဲအဆင်ဆင်ဝင်ခဲ့ရတဲ့အချိန်ကတော့ဘယ်လောက်လောက်ကြာခဲ့လဲရှင်
။အချိန်ကကျတော့ဒီကျွန်တော်တို့မနှစ်2019ပေါ့ဒီစပြီးတော့ကန်းလှမ်းတာကြာပြီးနေလောက်ကလေးကစပြီးကန်းလှမ်းတော့အဲ့ကလေးကစပြီးတော့ပြင်နေရတာပေါ့။နောက်လျှောက်ပေါ့။ performance တွေအတွက်ပေါ့။နောက်ဆုံး final အထိအကုန်လုံးကကြိုးပြီးပြင်သွားရတယ်ပေါ့။
အဲ့တော့အလုံးအဖွဲ့ဝင်ဘယ်နှစ်ယောက်လောက်ဟိုရှင်ပြိုင်ခဲ့ပြီးတော့အဲ့ဒီအတွက်ကောဟိုရှင်ပြိုင်ရတဲ့အတွေ့အကြုံပေါ့နော်ကျမတို့လည်းကြည့်ရပါတယ်အရန်ကိုမြန်မာလူငယ်တွေလည်းအရန်ဂုဏ်ယူကြတယ်ပေါ့နော်အဲ့မှာလည်းမျက်ရည်ကျပြီးတော့ဟိုတကယ်လဲဟိုဘယ်လိုပြောမလဲစိတ်လှုပ်ရှားစရာတွေကျမတို့တွေ့ခဲ့ရပါတယ်အဲ့တော့အဲ့ဒီပြိုင်ပွဲဝင်ရတဲ့အချိန်ကြီးနောက်ပြီးတော့အဲ့ဒီမှာ judge တွေတကယ်နာမည်ကြီး judge တွေကကိုယ့်ရဲ့တင်ဆက်မှုကိုသူတို့မှတ်ချက်ပေးတဲ့အဲစကားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားရလဲရှင
်ဒီကပေးချင်တဲ့ message ကိုလည်းဒီကဘာလုံးကတီးခွင့်ရပါပေါ့ message ကကြာကျွန်တော်ကဒီစစ်ပွဲတွေရဲ့ပဋိပက္ခတွေရဲ့ကြားပါဒီအပြင်ကင်းစင်တဲ့ကလေးငယ်အကုန်လုံး tribute လုပ်တဲ့ performance တွေတခုပေါ့ message လေးကလည်းdeep message တွေတခုပေါ့အဲ့ဒါကိုရှားပြခွင့်ရတဲ့အတွက်လည်းအရင်ဝမ်းပါတယ်မြန်မာပြည်ကပေါ့ဒီအဖွဲ့အနေနဲ့ကကြာတော့ဒီ American Got Talent ဆင်ပေါ်မှာပေါ့မြန်မာနိုင်ငံနေပထမဆုံးတွားရောက်ပြီးတော့ရှင်ပြိုင်ခဲ့ရတဲ့အဖွဲ့ဖြစ်တဲ့အတွက်လည်းအရင်ကုန်ပြီလေနောက်မြန်မာပြည်မှာဒီလိုအားပေးတဲ့လူတွေရှိတော့လည်းအရင်ကဝမ်းပါတယ်ပေါ့မြန်မာပြည်ကရင်မဟုတ်ပါဘူးဒီနေ့นี่ဆိုရှင်တွေ့ရတကဘာလုံးကဒီ social media မှာပါအားပေးရဲ့စကားကြီးရေးပေးရတွေ့ရပေါ့အဲ့တော့အရန်ဝမ်းတာလေရှင်နေတယ်ပေါ့တကယ် performance အတွက်ပြင်ဆင်ရရုံနဲ့တယ်လည်းယူစားအဲ့တော့ဒိုင်းနေရလဲကောင်းတဲ့ feedback တွေပေးတယ်အထူးသဖြင့်ပေါ့ Simon ပေါ့ Simon ဆိုလို့ရှင်ပုံမှန်ဆိုလို့ရှင်အရန်ကြက်တဲ့ဒိုင်းတယောက်ပေါ့ဒါပေမဲ့ဒီကျွန်တော် performance ကိုပေါ့အရန်ဒီသူ့အနေနဲ့ဒီစိုက်တယ်ပေါ့မတက်ရက်ပြီးတော့လက်ခုပ်ပြီး standing ovation လည်းရတယ်နောက် two thumbs up လည်းပေးရဆိုတော့ဒါတော့ရှင်နေမြေပေါ့နောက်နောက်ဆက်ပြီးလုပ်သွားမယ်အဖွဲ့ရဲ့ဒီနောက်ပိုင်းလုပ်မယ် performance တွေအတွက်လည်းအရင်အားဖြစ်စေပါတယ်ဟုတ်
မြန်မာနိုင်ငံရဲ့စစ်ဒုက္ခပေါ့နော်စစ်ပွဲတွေရဲ့ဒုက္ခပဋိပက္ခကိုရင်ဆိုင်နေရတဲ့အခြေအနေကိုတင်ပြဖို့ဒီစိတ်ကူးရဲ့နောက်ပြီးတော့ဒါမျိုးကိုအဲ့လိုတင်ဆက်နိုင်ဖို့ပေါ့နော်ဟိုဘယ်လိုဖန်တီးခဲ့ရလဲရှင
်ဒီ performance ကပေါ့မြန်မာနိုင်ငံတစ်ခုတည်းမဟုတ်ပါဘူးတကဘာလုံးမှာဖြစ်ပြနေဒီပဋိပက္ခတွေအကုန်လုံးကလေးငယ်အကုန်လုံးကိုစားတွေ့ရပေါ့ story လေးကဘယ်လို inspire ရပါလဲဆိုတော့ကျွန်တော်တို့လေတခုကပေါ့ကျွန်တော်ဒီ volunteer လုပ်တဲ့ခီးစဉ်တခုမှာအဲဒီ research လုပ်တဲ့ခီးစဉ်တွေတခုမှာဒီလိုတကယ်ပရိပခါရကြမှာနေခဲ့ရတဲ့ဒီလူငယ်တွေရှေ့ကနေပြီးတော့အဲကြားလာတဲ့စကားသံတွေနောက်ခန်းစားချက်တွေကိုပေါင်းစပ်ပြီးတော့လုပ်ခဲ့တဲ့ performance တွေပါဒီဟာမြန်မာနိုင်ငံတခုတည်းကိုပြကျင်တာမဟုတ်ပေါ့တကဘာလုံးမှာရှိရဲ့အကြောင်းအရာအကုန်လုံးကိုစားပြုကျင်တာပေါ့မြန်မာနိုင်ငံလည်းမဟုတ်ပါဘူ
းမြန်မာနိုင်ငံမှာရောအဲ့လိုမျိုးဖန်တီးမှုတွေအမှုပညာဖန်တီးမှုတွေလူငယ်တွေအတွက်အခွင့်အလမ်းနေရာရောဘယ်လောက်ထိရှိနေလဲရှင်
မြန်မာနိုင်ငံမှာအနုပညာဖန်တီးခွင့်အနေနဲ့ကတော့ကျွန်တော်တို့အနေနဲ့ကြိုးဆုနိုင်တဲ့နေရာမှာတော့မရှိရမှာပေါ့တကယ်ဒီပံ့ပိုးမှုကောင်းကောင်းမရပံ့ပိုးမှုကငွေကြေးအဆင်ပေါ့နောက်ပြီးတော့ဒီ motivation ပိုင်းနေရပေါ့ကောင်းကောင်းမမရလူငယ်တွေအတွက်ဆိုလို့ရှိရင်တော့တော်တော်လေးခက်ခဲတယ်နောက်ဒီ performance တွေပိုင်းအတွက်ပြင်ဆင်လို့ရှိရင်လည်းဥပမာဒီအဖွဲ့ဆိုလို့ရှိရင် shadow dance လုပ်ရတယ် shadow dance ကလည်းမြန်မာနိုင်ငံမှာဒီကျွန်တော်တို့အနေနဲ့တစ်ခုသေးတော့ shadow dance ဆိုတာအဖွဲ့ပေါ့အဲ့တော့ကြောင့်တချို့ပစ္စည်းတွေပေါ့ material သုံးတဲ့ပစ္စည်းတွေနောက်ပြီးတော့တချို့ technique တွေဆိုလို့ရှိရင်ကိုယ့်ဘာသာကိုလိုက်ပြီးတော့ဒီ online ကတခြားနိုင်ငံတွေကဒီ shadow dance အခွဲတွေကနေဆိုတော့ live ပြီးလေ့လာရတယ်။နောက်တချို့ PC ဆိုလို့ရှိရင်လည်းခက်ခက်တကယ်ကိုရှာရတာပေါ့။ဒီနိုင်ငံမှာဒီလိုမရှိသေးတာမပြဘူးသေးတာအလုပ်ရတဲ့အတွက်အရင်ရှင်းရတယ်။ဒီလိုပဲတခြားဒီလူငယ်မှာမဟုတ်ပါဘူး။တခြားဘယ်လိုကံတော့မျိုးလုပ်ငယ်လူငယ်တွေကလည်းဒီလိုမျိုးတခုခုဆက်လုပ်မယ်ဆိုတော့အခက်အခဲအများကြီးရှိပါတယ်ဟုတ်။
အဲ့တော့အခု junior creative အဖွဲ့အနေနဲ့ရောဘာဆက်လုပ်ဖို့ရှိလဲရှင်
။အကနဲ့ပတ်သက်ပြီးတော့တခြားအတဝါဒနာပိုင်းလူငယ်ရှိလို့ဒီလိုပြန်ပြီး knowledge sharing နဲ့ experience sharing နဲ့ workshop လေးလုပ်ပြီးတော့ဒီလိုအများကြီးဒီကုညီပံ့ပိုးပေးသွားဖို့ရှိပါတယ်လို့